အမေရိကန်ပြည်သူမှာတနက်တိုင်ဆောင်ဝင်ထိန်းချုပ်ရေးစီစဉ်နေကိုတမနာဂျိုးဘိုင်ဒန်ကတမနာအာဏာနဲ့ကြာသာပေးနေမှာပဲပြဋ္ဌာန်းလိုက်ပါတယ
် Gun violence in this country is an epidemic. We say it again. Gun violence in this country is an epidemic and it's an international embarrassment.
ဒီနိုင်ငံမှာတနက်နေ့အကျန်းတက်နေတာကယောဂဇူကြီးတစ်ခုပါထပ်ပြောပြရစီဒီနိုင်ငံမှာတနက်နေ့အကျန်းတက်နေတာကယောဂဇူကြီးတစ်ခုပါနိုင်ငံတကာအလဲမှာရှက်စရာလဲကောင်းပါတယ်လို့တနက်ကန်ဆောင်ဝင်ထိချိုးရေးအတွက်အင်ဂျီရိုမှာမိန်ကွန်းပြောရမှာတမနာပိုင်ရင်ပြောဆိုသွားတာပါချေမုံရေးရိုင်ဖယ်ရေးကန်ဆောင်ခွေတားမြစ်ရေးလွတ်တော်ကပြက်ကွက်နေတဲ့အပေါ်မှာလဲဖီအာဖီပြောဆိုသွားပါတယ်လူတွေစုလိုက်ပြုံလိုက်ပြက်ကတ်ခံရတဲ့အခါလွတ်တော်မတွေကဝန်ထဲစကားနဲ့ဆူတောင်းပြရလို့ရှိမိမယ်တနက်ကန်အကျန်းဖက်လို့ရတွေရောကြစီမယ်တနင်္ဂနွေလုံးအတွက်ဥပဒေတွေတစ်ခုမှချမှတ်နိုင်တာမရှိဘူးလို့လဲပြောဆိုကြတာပါဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလူရှိအောင်တည်ဆုံးတဲ့ပြက်ကတ်မှုကော်လိုရာဒိုပြည်နယ်ဘိုဒါမြို့မှာလူဆယ်ယောက်တိစုံနဲ့ပြစ်ခတ်မှုတွေဆက်တက်ကြော်ပြီးတဲ့နောက်တမတ်ပါတီရဲ့တနက်ကန်ဆောင်ဝင်ထိန်းချုပ်ရေးစီစဉ်ကြီးညာခဲ့တာလည်းဖြစ်ပါတယ်။နိုင်ငံအနှံ့ဟိုလီတီကျော်ဖြစ်ခဲ့တဲ့ဒီဆုလတ်ကျုံလက်ပြစ်ခတ်မှုနှစ်ခုကြားတရင်းတစ်ပတ်လောက်အချိန်အတွင်းလူသိမများတဲ့တခြားပြစ်ခတ်မှုပေါင်း850လောက်ဖြစ်ပွားခဲ့ပြီးလူပေါင်း250တိစုံ900လောက်ဒဏ်ရာရခဲ့ကြောင်းလည်းတမတ်ကပြောပါတယ်။တနက်ကန်အကြမ်းဖက်မှုတွေဟာအမေရိကန်ပြည်သူတွေအတွက်ပါတီစွန်းနိုင်ငံရေးကိစ္စတစ်ခုမဟုတ်တယ်လို့ဒီကိစ္စကိုဖြေရှင်းမှုဘယ်သူနဲ့မဆိုလက်တွဲကြိုးပမ်းလိုကြောင်းလဲတမနာပိုင်ကမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်